မြန်မာနိုင်ငံမှာရွေးကောက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလွှတ်တော်ကိုယ်စားလှယ်အများစုတက်ရောက်တဲ့အမျိုးသားလွှတ်တော်ကိုမနေ့ကစတင်ခဲ့ပါတယ်။ရွေးကောက်ပွဲအနိုင်ရ NLD ပါတီကလွှတ်တော်အမတ်အများစုနေရာယူထားပေမဲ့နိုင်ငံရဲ့လူမျိုးအကျိုးအတွက်အတူလက်တွဲပြီးတော့လုပ်ကိုင်မှာဖြစ်တယ်လို့တခြားပါတီကိုယ်စားပြုကိုယ်စားလှယ်တွေကလည်းပြောဆိုကြပါတယ်။အကြောင်းစုံကိုဒေါက်ခင်မျိုးသက်ကစူးစီးတင်ပြပေးထားပါတယ်ခင
်ဗျ။မြန်မာနိုင်ငံမှာပြမဆုံးဒီမိုကရေစီနီးချက်ပြည်သူတွေကိုယ်တိုင်ရွေးချယ်ထားတဲ့အမျိုးသားလွှတ်တော်ကို February 3ရက်နေ့မှာစတင်ပါတယ်။အမျိုးသားလွှတ်တော်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေကအများစုကိုယ်စားလှယ်တွေဖြစ်နေနေရာယူထားပါတယ်။ရခိုင်ပြည်နယ်ထဲကပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်ဦးကျော်သိန်းကတော့တိုင်းပြည်အတွက်လှုပ်ရှားရှိတာတွေကိုအတူလက်တွဲလှုပ်သွားမှာဖြစ်တယ်လို့အခုလိုပြောပါတယ
်။ပြည်ပဖို့ကျွန်တော်ပုံမှန်အတိုင်းပါလောက်ပင်များများပေါ့ကျွန်တော်တို့ကဥပဒေတိုင်းသွားမှာဆိုတော့ကျွန်တော်တို့ကအဲ့ဒီလိုကဘာမှလည်းကျွန်တော်စိတ်ကြီးမှာဘာမှမရှိပါဘူးသူတို့ပုံမှန်လည်းအပြည့်လက်မမြင်ပါဘူးเนาะကျွန်တော်တို့ကပြုပေါင်းပြီးဆောင်ရွက်သွားမယ်ဆိုပြီးတော့အဲ့ဒီလိုကျွန်တော်ရွေးကောက်ကကိုယ်စားလှယ်တွေအကုန်လုံးပြုပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုပြီးတော့ကျွန်တော်တို့ကတန်တက်တက်ချားတာပ
ါမနေ့ကစတင်တဲ့အမျိုးသားလွှတ်တော်မှာဥက္ကဋ္ဌအဖြစ် NLD ပါတီကိုယ်စားလှယ်ဦးမန်းခိုင်ဝင်းသန်းနဲ့ဒုဥက္ကဋ္ဌအဖြစ် ANP ပါတီကိုယ်စားလှယ်ဦးအေးတောင်တို့ကိုရွေးချယ်ခဲ့ကြပါတယ်နှစ်ပေါင်း50ကျော်အတွင်းပထမဆုံးချိန်ပြည်သူတွေလွတ်လွတ်လပ်လပ်မဲပေးရွေးချယ်ခွင့်ရခဲ့တဲ့ရွေးကောက်ပွဲကနေတက်လာကြတဲ့လွှတ်တော်ကိုယ်စားလှယ်အများစုကတော့ဒီချိန်လွှတ်တော်ကနေသူတို့ကိုစားပြုတဲ့ပြည်သူတွေအတွက်ထိရောက်တဲ့အပြောင်းလဲတွေလုံလာနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်90ဟဟာမွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ
်ဒီချိန်ရှိ yesterday ပိုင်းသားတွေဥစ္စာတန်းသူညီမြရရှိဥစ္စာလူမျိုးရေးရတန်းသူရေးပါနိုင်ငံရေးရတန်းသူရေးရရှိဖို့ကြော်တို့အနေနဲ့ဒီလွတ်တော်စစ်တမ်းမှာကျောင်းနေလဲဆွမ်းကောက်ပြီးတော့ဥစ္စာအဲ့ဒီအဆိုလေးတွေတင်သွားဖို့အဲ့ဒီတော့ကျိုးအောင်စဉ်းစားသားပါတယ်ဟုတ
်ကချင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဝင်းစောကတော့အခုလိုပြောပါတယ
်ဒါပညာရေးစက်မှန်ရေးခုနလက်မှတ်ဆက်တွေလျှက်စင်ပြီးကျန်တဲ့ခန္ဓာရေးအကုန်လုံးပါပဲဟလားဆိုတော့အဲ့ဒီခန္ဓာရေးလို့ပို့ခန္ဓာကျော်ကျွန်တော်တနေလေးပဲလို့တာမဟုတ်ဘူးညာတနေငယ်လုံးလို့ရဆိုတော့ဒီခန္ဓာကဟိုပြောမယ်ဆိုလို့ရှိရင်တော့ဟိုအစိုးရတရားအနေနဲ့အကောင်းဆုံးတော့ဖြည့်ရှင်းသွားလိမ့်မယ်လို့ထင်တယ်အဲ့ဒီပုံမှန်လည်းဟိုသူများရေးရရင်ကိုယ့်ဘက်ကလည်းရမယ်ပေါ့
အမျိုးသားလွှတ်တော်မှာတိုင်းသားကိုယ်စားလှယ်အများစုကိုစားပြုထားပါတယ်အမျိုးသားပြန်လည်တင့်မြန်ရေးခင့်နဲ့မညီတော့တဲ့ဥပဒေတွေကိုပယ်ဖျက်နိုင်ဖို့အတွက်ကြိုးစားသွားမယ်လို့ဥက္ကဋ္ဌအဖြစ် NLD ပါတီကိုယ်စားလှယ်မန်းဝင်းခိုင်တန်းကအဖွင့်မင်ခွန်းထဲမှာပြောကြားတော့ပါတယ
်ကျွန်တော်တို့ရဲ့နိုင်ငံကိုချမ်းသာကျေဝါဖွံ့ဖြိုးတိုးတက်တဲ့ Federal Democracy နိုင်ငံဖြစ်အောင်ဆောင်ရွက်ရမှာငြိမ်းချမ်းရေးရရှိဖို့တရားဥပဒေစိုးမိုးရေးရရှိဖို့အမျိုးသားယဉ်ကျေးမှုရရှိဖို့အထူးပဲလိုအပ်ပါတယ်အဲ့ဒီအတွက်ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားယဉ်ကျေးမှုရေးကိုပုံဆောင်ပေးမဲ့တရားဥပဒေလိုအပ်မှာဖြစ်ပါတယ်
ပြည်သူ့လွှတ်တော်ကိုတော့ February 1ရက်နေ့ကစတင်ခဲ့တာဖြစ်ပြီးပြည်ထောင်စုလွှတ်တော်ကိုတော့ February 8ရက်နေ့မှာစတင်မှာဖြစ်ပါတယ်။လုံးလုံးဆယ်မှာ NLD ကိုယ်စားလှယ်တွေကိုနေပြည်တော်မှာပဲရှိနေကြဖို့အတွက်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကညွှန်ကြားထားတယ်လို့ပါတီဝင်တွေကပြောပါတယ်။